NATO ထိပ်သီးဆွေးနွေးပွဲဒီနေ့နောက်ဆုံးနေ့မှာယူကရိန်းနဲ့ NATO ခေါင်းဆောင်တွေဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စီးရီးမာမိန် NATO အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဒီနေ့မှာ NATO ခေါင်းဆောင်တွေနဲ့ယူကရိန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြဖို့ရှိနေတာပါ။ယူကရိန်းစစ်ပွဲမှာရုရှားကိုတရုတ်ကကူညီပေးနေတာတွေနဲ့ပတ်သက်လို့လည်း NATO အဖွဲ့ဝင်နိုင်ငံတွေကဒီနေ့ဆွေးနွေးကြဖို့ရှိနေချိန်မှာတရုတ်လုပ်ရက်တွေဟာဥရောပအတ္တလန္တိတ်ဒေသလုံခြုံရေးကိုချင်းချောင်နေတယ်လို့ NATO အကြီးအကဲ Jens Stoltenberg ကအခုလိုသတိပေးလိုက်ပါတယ
် China has become a decisive enabler of Russia's war against Ukraine.
Ukraine ကိုတိုက်နေတဲ့ရုရှားရဲ့စစ်ပွဲမှာတရုတ်ဟာအဓိကအဆုံးဖြတ်ပေးတဲ့နေရာအထိရောက်လာနေပါတယ်။တရုတ်ကရုရှားကိုအကူအညီတွေတိုးမြှင့်ပေးနေတာဟာဥရောပအတ္တလန္တိတ်ဒေသလုံခြုံရေးကိုချင်းချောင်နေတာဖြစ်တယ်လို့ NATO မှမေအဖွဲ့အထူးမူချုပ်စတူဒန်ဘက်ကမနေ့ကထိပ်သီးပွဲထဲမှာပြောသွားခဲ့တာပါရုရှားကာကွယ်ဌာနကိုတရုတ်ကလက်လက်အစိပ်ပိုင်းတွေစစ်လက်နက်ပစ္စည်းကိရိယာတွေကုန်ကြမ်းတွေထပ်ပွင့်ပေးနေတဲ့အကိုစစ်ဘက်ရက်ဘက်နှစ်မျိုးလုံးသုံးနိုင်တဲ့ပစ္စည်းတွေပို့ပေးနေတာတွေကိုရပ်ဖို့နေတူမဟာမိတ်32နိုင်ငံကမနေ့ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်